ရမနင်းငယ်ကနေရရင်တွေကိုရိုဟင်ညာဒုက္ခသည်တွေပြန်လာခဲ့ပြီးနိုင်ငံသားခွင့်ရအပြစ်ပေးပြီးတော့လုံခြုံရေးအာမခံချက်ပေးဖို့အပါအဝင်ဒုက္ခသည်တွေရဲ့အဓိကလိုအပ်ချက်တွေကိုဘင်္ဂလားဒေ့ရှ်နိုင်ငံရိုဟင်ညာဒုက္ခသည်စခန်းနေစီဒီကနေ့ရောက်ရှိလာတဲ့မြန်မာအစိုးရကိုယ်စားလှယ်ဖွဲ့ကိုရိုဟင်ညာဒုက္ခသည်တွေကတောင်းဆိုလိုက်ကြပါတယ်။ရခိုင်ပြည်နယ်ကနေဘင်္ဂလားဒေ့ရှ ဟာဘင်္ဂလားဒေ့ရှ်နိုင်ငံကော့ဘဇာခရိုင်ကိုတွားရောက်ပြီးရိုဟင်ညာဒုက္ခသည်တွေနဲ့ဒီကနေ့စနေနေ့မှာတွေ့ဆုံခဲ့ကြပါတယ်။ရိုဟင်ညာဒုက္ခသည်တွေမြန်မာနိုင်ငံဘက်ကသူတို့ရဲ့နေရရင်းကိုပြန်လာဖို့အခုလိုတွားရောက်တွေ့ဆုံစကားပြောတာဖြစ်တယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံဂျာယီဝန်ကြီးဌာနတောင်အာရှရေးရာညွှန်ကြားရေးမှူးချုပ်မစ္စတာဒဲလ်ဝါဟူစိန်ကပြောပါတယ်။ရိုဟင်ညာဒုက္ခသည်တွေရဲ့ဆန္ဒသဘောထားကိုကိုယ်တိုင်တွေ့ဆုံမေးမြန်းမှုရိုဟင်ညာဒုက္ခသည်တွေအတွက်နိုင်ငံသားအခွင့်အရေးပေးဖို့နဲ့ရိုဟင်ညာတွေအတွက်နိုင်ငံတကာကခိုင်မာတဲ့လုံခြုံရေးအာမခံချက်ပေးဖို့မိမိတို့ရဲ့မူလနေရရင်းကိုပြန်လည်နေရအခြေချခွင့်ရဖို့ပြည်စည်းဆုံးရှုံးနေတာခဲ့ရမှုတွေအတွက်တရားမျှတမှုရဖို့ဒုက္ခသည်တွေဘက်ကတောင်းဆိုခဲ့ကြပါတယ်။ဒီကနေ့ဘင်္ဂလားဒေ့ရှ်နိုင်ငံကော့ဘဇာအနီးကုတုပလောင်ဒုက္ခသည်စခန်းလေးစီကိုရောက်ရှိလာတဲ့မြမအစိုးရကိုယ်စားလှယ်အဖွဲ့နဲ့အာဆီယံကိုယ်စားလှယ်အဖွဲ့တွေကိုကိုယ်တိုင်တွေ့ဆုံဆွေးနွေးခွင့်ရခဲ့တဲ့ဘာလူခါလေးဒုက္ခသည်စခန်းလေးရိုဟင်ညာဒုက္ခသည်ဦးဤဆလန်ကသူတို့တောင်းဆိုခဲ့တဲ့အချက်တွေနဲ့ပတ်သက်လို့ VOA မြန်မာပိုင်းကိုအခုလိုပြောပါတယ်
။ဒီကနေ့နေ့လယ်ခဏလေးမှာဘင်္ဂလားဒေ့ရှ်နိုင်ငံကော့ဘဇာဆိုင်ရာကုတုပလောင်ဒုက္ခသည်စခန်းကျင်းပမှာသူတို့မနောက်ကစလေပေးကျွန်တော်ရင်းရဒုက္ခကြီးတကအမျိုးသားအမျိုးသမီးကစလေပေါင်းနားဆင်နဲ့တက်ဆုံကြပါလိမ့်ခင်ဗျာအဲ့ဒီတက်ဆုံပေါ်မှာပထမဆိုင်ရတော့မနောက်ကစလေအဖေးတဲ့ပါအရင်ကြီးကြီးအတိုင်းအင်ဂျင်နီယာလောကကြီးလို့သူတို့ရှားပြားခင်နေကြောင်းဒုက္ခကြီးကစလေတဲ့ကလက်မကန်တဲ့အတွက်9မိနစ်ကမက်တေရီယယ်ရင်းတင်းကသမတ်ပုတ်ဖို့ဖိကြပါလိမ့်
ဟုတ်ကဲ့
အဲ့ဒီလိုသမတ်ပုတ်ဖို့ကအခုကတော့မနောက်ကလေးအဖေကမက်တာရက်ခံပြီးအဲကျွန်တော်ရင်းသားဒုက္ခကြီးကတော့အရှာလေးရှာကိုတူကြဖြစ်ပါလေအဲနိုင်ငံသားဒင်းတော်အတွင်းရေမရမရှိနောက်နိုင်ငံတကာကြီးလုံခြုံရေးအစီအမံမရမရှိနောက်ကျွန်တော်ကြီးမူလစိတ်ရာဒီကြားလေးနေတိုင်းကမရမရှိကျွန်တော်ကြီးဆိုင်ဆိုင်မှုအလုံးရှာလေးရရှိခွင့်မရမရှိဘာဖြစ်လို့ဆိုရင်လုံခြုံရေးအစီအမံကတော့အလုံးအရေးကြီးပါတယ်အခုရခိုင်ပြည်နယ်မြို့နယ်မြို့နယ်စက်ကမမြို့နယ်လို့မှာဒီအဖေကခြေပုတ်နေရာယူတာပြီးအဲဒီလေအဆက်မပြတ်ရှိနေတဲ့အတဲဆက်ဆက်နဲ့ကျွန်တော်ဒီလိုဟိုဒေးအမေနဲ့ရှင်ရမှာကိုအထုတ်ရှိနေပါတယ်အဲ့ဒါကြောင့်မလို့နိုင်ငံတကာရဲ့လုံခြုံရေးအစီအမံအလုံးအရေးကြီးပါတယ်
ကုတုပလောင်ဒုက္ခသည်စခန်းနေရိုဟင်ညာဒုက္ခသည်ဥမောင်မောင်ကလည်းရိုဟင်ညာဒုက္ခသည်တွေဘက်ကအဓိကတောင်းဆိုခဲ့တဲ့အချက်လေးချက်နဲ့ပတ်သက်လို့အခုလိုပြောပြပါတယ်
ဟုတ်ကဲ့ပါကျွန်တော်ကဘုန်းတော်ကပြဆုံးခဲ့နေရောလားအခုဆင်းပြီးရောလားပါအခု second lesson မှာပြဆုံးခဲ့တယ်အဲ့ဒီမှာမြန်မာနိုင်ငံကြားရေးဝန်ကြီးဦးမင်းသူဆောင်ပြီးရောလာကြတာဖြစ်ပါသူကပထမလာပြီးတော့နဘွားတိုင်း NBC တရားရောအဲ့ဒီမှာဂျာ second ကိစ္စရောယာယီလက်ခံတဲ့ကိစ္စရောကုလုံးသူရောဆောင်လဲပြီးတော့နောက်ထပ်ထူထောင်ဆိုပြီးတော့ကျွန်တော်နာပြင်နေဆင်းပြီးပါဆိုပြီးတော့ကျွန်တော်တောင်းဆိုတော့ပါတယ
်ဟုတ်ကဲ့ရှင်အဲ့တော့အခုဒီနေ့ပြဆုံးပွဲနဲ့ပတ်သက်ပြီးဥပမာကိုရှင်းတဲ့အားရမှုရှိလားအဲ့ဒီဒီဆွေးနွေးပွဲကနေထပ်ပြီးတော့ဘာရလက်တွေရလာမယ်လို့မျှော်လင့်ပါလိမ့်ရှင်
ဒီကကျွန်တော်နောက်တစ်ကြိမ်စနေဘောခလန်ဒါမှာကျွန်တော်လာလောလောဆယ်စီကမှုရလောလောဆယ်ဆိုင်လာမယ်လို့ကျွန်တော်ညွှန်လောင်းပါတယ
်ဟုတ်ကဲ့ဘလို့ထူးခြားမှုတွေရလာမယ်လို့ထင်ပါလဲရှင
်ဒီမှာအချက်လေးချပြထားတယ်အဲ့ဒီလိစားကိုတော့သူတော်မတန်းယူပြီးတော့မတန်းနေပါဘူးယူပြီးတော့သူတော်ကယူသွားတယ်အဲ့ဒီတော့ပြီးတော့ဘင်္ဂလားဒေ့ရှ်နိုင်ငံအစိုးရနဲ့သူတော်နဲ့စနေပြီးတော့ဒီမှာတောင်းပင်ချမယ်ဆိုပြီးတော့ပြောသွားတာပ
ါဟုတ်ကဲ့အချက်လေးချက်ကဘယ်အချက်တွေပါလဲဥမမအ
တိတ်ကပထမကျတော့လောလောဆယ်ကျွန်တော်နဲ့ဆွေးနွေးကြပါအပြင်နဲ့ဆွေးနွေးကြပါလေးပွဲဆိုင်ပြီးတော့ကျွန်တော်အဆုံးစုရဲနောက်တစ်ချက်မှာကျွန်တော် citizenship ပါနိုင်ငံသားဖြစ်တာနိုင်ငံသားမှာလောလောဆယ်ကျွန်တော်လုံခြုံရေးပိုင်းမှာပါနိုင်ငံတကာ security ပါနောက်တစ်ခုကလောလောဆယ်ကျွန်တော်မြန်မာနိုင်ငံရဲ့အဲ့ဒီမှာကျန်ရတဲ့ House of Assembly ရဲ့အပိုင်းလေးပိုင်းတန်ခွင့်ရရှိသွားတော့ပါ
ဒီကနေ့စနေနေ့မှာတော့ဘင်္ဂလားဒေ့ရှ်နိုင်ငံကော့ဘဇာမှာရှိတဲ့ဒုက္ခသည်စခန်းလေးစီကိုမြန်မာနိုင်ငံသားဌာနအမြဲတမ်းအတွေ့အဝင်ဥမြင့်သူဦးဆောင်ပြီးတော့ရခိုင်ပြည်နယ်ပြည်ကလူသားချင်းစာနာထောက်ထားမှုအကူအညီထောက်ပံ့ပေးရေးပြည်လဲနေရခြားသားနေရေးနဲ့ဖွံ့ဖြိုးရေးစီမံရေးဌာနကတာဝန်ရှိသူတွေလိုက်ပါသွားခဲ့တာဖြစ်ပါတယ်။တုံးရတာကြာမြင့်တဲ့ဒီခီးစဉ်တွေမှာတော့ဒုက္ခသည်တွေနေရရေးပြန်နိုင်ရေးအတွက်မြမအစိုးရဘက်ကလှုံ့ဆော်ပြီးသမျှအခြေအနေတွေနဲ့ဒီဒုက္ခသည်တွေကိုယ်သဘောနဲ့ကိုယ်နေရရေးပြန်နိုင်ရေးကိစ္စတွေကိုဆွေးနွေးသွားမှာဖြစ်တဲ့အပြင် စခန်းထဲမှာရှိတဲ့ဒုက္ခတွေမိသားစုတွေနဲ့လည်းတွေ့ဆုံသွားမယ်အကြောင်းအစိုးရဘက်ကသတင်းထုတ်ပြန်ထားတာပါသူတို့တွေ့ဆုံပြောဆိုမှုတွေလုပ်ပြီးတဲ့အခါမှာတော့ဘလို့ရလက်မျိုးတွေထွက်လာတယ်လဲဆိုတာဘင်္ဂလားဒေ့ရှ်ဘက်ကပြန်ပြောမယ်လို့မျှော်လင့်ကြောင်းလည်းဘင်္ဂလားဒေ့ရှ်နိုင်ငံသားဝင်ကြီးဌာနတောင်အားရှာကြီးရာညွှန်ကြားရေးမှူးချုပ်ကပြောပါတယ်ဒီလိုမျိုးမြန်မာအစိုးရအရာရှိတွေနဲ့အာဆီယံရဲ့အရေးပေါ်ကူညီကယ်ဆယ်ရေးအာဆီယံအဖွဲ့ဝင်၅ဦးတို့ဒုက္ခသည်တွေကိုတွားရောက်တွေ့ဆုံတာကတော့ဒုက္ခသည်တွေမြန်မာပြည်ပြန်ဖို့စဉ်းစားတဲ့နေရာမှာအများကြီးအထောက်အကူဖြစ်နိုင်တယ်လို့ဘင်္ဂလားဒေ့ရှ်ဘက်ကပြောဆိုထားပါတယ်ရှင်။